တော်ရရှိများရှင်မြန်မာနိုင်ငံမှာဆစ်ဆိုးရွားကလူထုအပေါ်ကိုပုံမှုဖိနှိပ်မှုတွေပြုလုပ်နေတာတွေကိုအမေရိကန်သမ္မတဘုတ်ကစိုးရိမ်မကင်းဖြစ်ရပြီးမြန်မာနိုင်ငံပေါ်တားဆီးပိတ်ဆို့မှုတွေနဲ့ရေးယူထားတာကိုတစ်နှစ်တက်တန်ထပ်တိုးလိုက်တဲ့တစ်ချိန်တည်းမှာပဲမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ကိုချွင်းချက်မရှိချက်ချင်းလွတ်ပေးဖို့ကိုလည်းတောင်းဆိုလိုက်တယ်လို့အင်ဂျူရောကပုတ်တဖူးလေးမှာကြေညာခဲ့ပါတယ်အကြောင်းစုံကိုဆက်ပြီးပြောပြပေးပါအောင်ဒေါက်ကင်စိုးဝင်းရှင
်ကောင်းပါပြီခင်ဖြူဖြူမြန်မာနိုင်ငံမှာနိုင်ငံရေးစီးပွားရေးနဲ့လူမှုရေးနယ်ပယ်အသီးသီးမှာအခြေအနေတွေဆက်လက်ဆိုးရွားနေသေးပေမယ့်စိုးရိမ်မကင်းဖြစ်ရကြောင်းနဲ့နိုင်လိုမင်းထက်ဗိုလ်ချဆိုးမိုးမှုအဆုံးသတ်ရေးရုန်းကန်နေကြသူတွေနဲ့အတူသမရဘုတ်ကမမမမရက်တီဖို့စိတ်ပိုင်းဖြတ်ထားတယ်လို့လည်းအင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အမေရိကန်ပြည်ထောင်စုကလည်းဒီလိုတားဆီးပိတ်ဆို့မှုတွေနဲ့မြန်မာနိုင်ငံပေါ်အရေးယူထားတာကိုတက်တန်းတစ်နှစ်တိုးလိုက်တဲ့အပေါ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကိုဆက်သွယ်မေးမြန်းခဲ့ပါတယ်
။ဆန့်ရှင်ကိုအဖွဲ့ချုပ်အနေနဲ့ကတော့လုတ်ပါဆိုတဲ့ဌာနလည်းမရှိဘူး။မလုံနဲ့ဆိုတဲ့ဌာနလည်းမရှိဘူးဒါသက်ဆိုင်ရာနိုင်ငံရဲ့သဘောထားပုံမှန်ပဲမူတည်တယ်လို့အဖွဲ့ချုပ်သဘောထားရှိပါတယ်သို့တော်လည်းပဲဒီလိုဆိုင်ရှင်လုပ်ရတဲ့အကြောင်းမှာလူအခွင့်ရေးဆိုင်ရာအမည်ပြည့်စည်ရင်းမှာပါဝင်နေတာအဓိကအချက်ဖြစ်တဲ့အတွက်ဒီဆိုင်ရှင်လုပ်ခံရတဲ့အစိုးရအနေနဲ့ကလည်းပြုပြင်တင်နေဆိုတာကိုတော့ကျွန်တော်တို့ပြောချင်ပါတယ်ဒီဆိုင်ရှင်တခါလုပ်နေရတာကမိမိနိုင်ငံရဲ့လူအခွင့်ရေးကိုပြုပြင်ပြောင်းလဲဖို့လိုပြီးလို့နားလည်သိချင်တယ်လေ
မျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဥညာဝင်းကပြောပြသွားတာပါ။အဲ့ဒီကြေညာချက်ထဲမှာဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်တောင်းဆိုထားတာနဲ့ပတ်သက်ပြီးဥညာဝင်းကအခုလိုကြိုးစိုးတုံ့ပြန်လိုက်ပါတယ်
။ဟုတ်ကဲ့ကျွန်တော်တို့ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်နိုင်ငံတကာဖွဲ့စည်းတွေနိုင်ငံတကာအတိုင်းဝိုင်းရောအပြည်တွင်းကပုဂ္ဂိုလ်တွေအားလုံးဒီမိုကရေစီလိုလားတဲ့ပုဂ္ဂိုလ်တွေအားလုံးကရောဒီလွတ်မြောက်ရေးအတွက်ဆန္ဒရှိတယ်ဆိုတာပေါ်ပြနေတာကိုကျွန်တော်တို့ဒီနေ့ဝန်သားပါတယ်ကျွန်တော်တို့အဖွဲ့ချုပ်အထွေထွေတွင်မူတော်ဆန်းစုကြည်ဟာတိုင်းပြည်အတွက်ကိုအလွန်အရေးကြီးတဲ့နေရာပါဝင်ရမယ့်ပုဂ္ဂိုလ်ဖြစ်နေတဲ့အတွက်အခုလိုထိမ့်သိမ်းထားတာဟာလည်းတရားမျှတမှုမရှိတဲ့အပြင်ကိုဥပဒေနဲ့လည်းမညီတဲ့အတွက်ကျွန်တော်တို့ဟာအမြန်ဆုံးပြန်လွတ်ပေးဖို့တောင်းဆိုတာတွေကိုကျွန်တော်ဝန်သားအားကြိုဆိုအားမှာပ
ါ NUP တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီဗဟုလုံမှုဆောင်ဖွဲ့ဝင်ဦးချစ်လိုင်ကတော့အမေရိကန်ပြည်ထောင်စုကဒီလိုမြန်မာနိုင်ငံအပေါ်မှာတားဆီးပိတ်ဆို့မှုတွေနဲ့အရေးယူတာကိုတက်တန်းတိုးလိုက်တာနဲ့ပတ်သက်ပြီးတော့တိုင်းရင်းသားစည်းလုံးညီညွတ်ရေးပါတီအနေနဲ့သဘောထားထုတ်ပြန်ထားတာမရှိပေမဲ့လို့သူ့ရဲ့ကိုယ်ပိုင်သဘောထားအမြင်ကိုတော့အခုလိုပြောပြပါတယ
်။ဆိုင်ရှင်နဲ့ပတ်သက်လို့ဘူးလားလဲမသဘောမတူတာဆက်လို့တော့လို့မကျေနပ်ဘူးပေါ်တာရှိတာပဲ။ကိုယ်နိုင်ငံနဲ့ကိုယ်ကျရကိုယ်လုံးနေကြတာလေနိုင်ငံတကူရဲ့ sovereignty ရှိတာပဲ။သူ့ sovereignty ကသူဆွဲလာတယ်ပြောဆိုလာတယ်ဒီရဲကိုဆိုတော့ဒီကဘူးပြောလို့ခင်ဗျားတို့ဒါပဲရှိတာပဲကိုယ်နိုင်ငံမှာရတရားမှာပဲလေသိမင်
းဝါရှင်တန်ခြေစိုက် USCB လို့တူကခေါ်တဲ့ American ပြည်ထောင်စုမြမရေးလှုပ်ရှားမှုအဖွဲ့ရဲ့မူဝါဒရေးရာညွှန်ကြားရေးမှူးဦးအောင်ရင်ကတော့အင်ဂျူရောရဲ့ကြေညာချက်ကိုထောက်ခံကြိုဆိုကြောင်းအခုလို့ပြောပါတယ်
အခုစစ်အစိုးရရဲ့မတရားသမှုတွေကိုရှုတ်ချပြီးတော့အရေးယူတာဒီ CY ပိတ်ဆို့မှုကိုတက်တန်းတို့တာကျွန်တော်တို့ကြိုဆိုတယ်ထောက်ခံတယ်ဒီ CY ပိတ်ဆို့မှုကဒီ1998ခုနှစ်ကအဲ့ဒါမှလည်းကလည်းချမှတ်ခဲ့တဲ့ဒီ investment ban ပေါ့နော်မြန်မာနိုင်ငံအတွင်းမှာအမေရိကန်ပြည်ထောင်စုရဲ့ရင်းနှီးမြှုပ်နှံမှုတွေမပြုလုပ်ဖို့အကန့်အကွက်ဟန်တာတဲ့ဥပဒေဒါကိုတစ်နှစ်တက်တန်းထပ်တူတာပေါ့မကြာခင်ကာလအတွင်းမှာ2003ခုနှစ်ကချမှတ်ခဲ့တဲ့ Burmese Freedom and Democracy Act 2003ပေါ့နော်ပို့ပြီးအရေးကြီးတဲ့စီးပွားရေးပိတ်ဆို့ဥပဒေကိုလည်းမကြာခင်ထဲမှာထပ်မံတက်တန်းတိုးမယ်လို့ကျွန်တော်တို့ညွှန်လင်းတယ်
မြန်မာစစ်ဆိုးရကတိုင်းရင်းလူနည်းစုတွေကိုတိုက်ခိုက်နေတာတွေအခုတလောပိုတိုးလာတာကြောင့်ဒုက္ခသည်တွေအိမ်နီးချင်းနိုင်ငံတွေကိုအလုံးကြီးနဲ့ထွက်ပြေးနေကြရတာကြောင့်ဒေသအတွင်းမှာမတည်ငြိမ်မှုကိုဖြစ်စေတာမို့စိုးရိမ်မကင်းဖြစ်ရတယ်လို့အင်ဂျူရောပြောခွင့်ရပုဂ္ဂိုလ်တိုနီစနိုးကပြောလိုက်ပါတယ်ဒီလိုတိုင်းရင်းသားလူနည်းစုတွေပေါ်ဖိနှိပ်မှုတွေတိုးလာတာနဲ့ပတ်သက်ပြီး KNU ပြောခွင့်ရပုဂ္ဂိုလ်ဖရိုမတ်ရှာကအခုလိုပြောပြပါတယ်
ဖိနှိပ်မှုကပုံမို့ပြီးတော့ပြင်းထန်လာတာကိုကျွန်တော်တွေ့ရတယ်။ကိုတိုင်းသားတွေမျိုးစုတွေတိုက်ဆိုင်ကြရင်နေပေါ့လေ။သူစစ်ဆင်းနေတဲ့ကိစ္စကြီး။အရာသားတွေကိုတိုက်ဆိုင်နေတဲ့ကိစ္စတွေကတော်တော်ဆိုးတာ။အဲ့လိုဖြစ်တော့အခုလိုဖက်ရှင်တိုးတာမှန်တယ်လေကျွန်တော်တို့အဲ့လိုပဲပြောချင်တယ်
။အမေရိကန်ပြည်အောင်စုရဲ့အမျိုးသားလူမျိုးရေးနဲ့နိုင်ငံသားရေးမူဝါဒဟာကမ္ဘာတဝန်းလူ့အခွင့်အရေးအခြေအနေတိုးတက်ရေးနဲ့ဒီမိုကရေစီထွန်းကားပြန့်ပွားရေးဖြစ်ပြီးမြန်မာနိုင်ငံရဲ့အခြေအနေဟာဒီမိုကရေစီမထုံးကားတဲ့အပြင်လူ့အခွင့်အရေးမှာလည်းတိုးတက်မှုမရှိဘဲတစ်နေ့တခြားဆိုးဝါးလာတာကြောင့်မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုမပြုလို့ရစတဲ့တားဆီးပိတ်ဆို့မှုကိုအခုလိုဆက်လက်တက်တန်းတိုးလိုက်တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်လွတ်မြောက်ရေးအတွက်ကျောင်းသားတွေအပါအဝင်ဖျားမှဝေးပြူကြမဲ့သူတွေကိုဖမ်းဆီးထားတဲ့အပေါ်အေရီတိုင်းပင်စစ်ဆိုးရလူလားသူတွေကဒီမိုကရေစီရင်းနဲ့လူ့အခွင့်အရေးပညာပေးသူတွေကိုရိုက်နှက်ခဲ့တဲ့အပေါ်အရက်သားတွေကိုလက်နဲ့နဲ့ဖိနှိပ်တာမရင်းကျင်တာနဲ့ကလေးစစ်သားတွေအတုံးပြူတာတွေအပေါ်မှာလေစိုးရိမ်မကင်းဖြစ်ရတယ်လို့အင်ဂျူရောရဲ့ကြေညာချက်မှာဖော်ပြထားပါတယ် ထောင်960ပြည့်နှစ်ရွေးကောက်ပွဲနှစ်ပတ်လည်နေ့ညကနာလာနေ့အမြစစ်အစိုးရကပိုပြီးဖိနှိပ်လာတာတွေ့ရကြောင်းတောင်ဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးလှုပ်ပေးရေးစစ်မှန်တဲ့မြို့သားပြည်နယ်ရင်ကြားစီရေးကိုစတင်ကောင်းထည့်ဖို့ရင်းနဲ့ကမ္ဘာတစ်ဝန်းနိုင်ငံတွေအားလုံးအထူးသဖြင့်မြန်မာနိုင်ငံရဲ့အင်းကြီးတဲ့နိုင်ငံတွေကမြန်မာနိုင်ငံကဒီမိုကရေစီစနစ်ကိုဖော်ဆောင်